ဒီဘွဲဟာပူလစာစင်တာဌာနကထောက်ပံ့ထားတဲ့သတင်းတောင်တစ်ယောက်ဖြစ်တဲ့ Dog Club နဲ့ Nahil 20တို့ကမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကိုသွားရောက်ပြီးသတင်းရယူခဲ့တဲ့အတွေ့အကြုံတွေရရှိထားတဲ့အချက်အလက်တွေကို Washington DC မှာရှိတဲ့သတင်းတောက်တွေနဲ့သတင်းစာပညာရေးဆိုင်ရာပုဂ္ဂိုလ်တွေကိုရှင်းလင်းဟောပြောတာဖြစ်ပါတယ်။ဒီဘွဲမစတင်မီ RF ကသတင်းတောက်နှစ်ဦးကိုအသီးသန့်တွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်။ဒီလိုတွေ့ဆုံမေးမြန်းရာမှာ Miss Nahil 20က
But I'm certainly going to talk about what I saw.in the camps and the stories that the Rohingya told
me. ဘုံနေမထုတ်ဝေရသေးတဲ့ဆောင်းပါးအကြောင်းအဓိကထားပြောမှာမဟုတ်ဘဲဘင်္ဂလားဒေ့ရှ်ပြည်ချမ်းကရိုဟင်ဂျာဒုက္ခသည်စခန်းတွေကရိုဟင်ဂျာဒုက္ခသည်တွေအကြောင်းနောက်သူတို့တွေ့ကြုံရတဲ့ဒုက္ခဒုက္ခတွေအကြောင်းနောက်ပြီးမြန်မာနိုင်ငံပြည်ချမ်းမှာသူတို့တွေ့ဆုံခဲ့တဲ့မြန်မာနိုင်ငံရဲ့လူမှုရေးအတိုင်းအဝိုင်းကလူပုဂ္ဂိုလ်တွေနိုင်ငံရေးခေါင်းဆောင်တွေရဲ့ရိုဟင်ဂျာပြဿနာပေါ်အမြင်ကွဲပြားနေမှုတွေအကြောင်းစာအတွေကိုဟောပြောမယ်လို့ဖြေကြားပါတယ်မြန်မာနိုင်ငံရဲ့လူမှုရေးနယ်ပယ်မှာရိုဟင်ဂျာပြည်ထနာဟာအလွန်ရှုပ်ထွေးလာပြီးနိုင်ငံတကာကရှုမြင်နေပုံတွေနဲ့ကြွားချလွန်းနေပါတယ်ဒီအပေါ်မှာဘယ်လိုသုံးသပ်မိပါသလဲလို့ RFA ကမေးမြန်းရမှာတော့ Miss Tusi က
Well I think one of the mistakes a lot of people make when they go into this issue is thinking that Burma is a democracy
မြန်မာနိုင်ငံနဲ့ရိုဟင်ဂျာပြည်ထနာကိုချဉ်းကပ်ရမှာလူအများစုမှားတတ်တဲ့အချက်တစ်ခုကမြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံဖြစ်နေပြီလို့ထင်မှတ်မှားကြတာဖြစ်ပါတယ်တကယ်တော့မြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံမဟုတ်သေးပါဘူး။တစ်စိတ်တစ်ပိုင်းသာဒီမိုကရေစီဖြစ်နေတာပါ။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတပ်မတော်ကတက်တက်ကြွကြွပါဝင်ချဲလဲနေပုံဟာလက်ရှိအရသာအစိုးရဘောဘလောက်ထိန်းချုပ်ထားနိုင်လဲဘလောက်ဩဇာအာဏာရယူထားရဆိုတာကိုပေါ်လွင်ထင်ရှားနေပါတယ်။တပ်မတော်ဟာမြန်မာပြည်သူအများကတပြိုတပါးထောက်ခံကြီးညိုမှုကိုရရှိစေတဲ့ကိစ္စတရက်ကိုအောင်အောင်မြင်မြင်လှုပ်ဆောင်နေနိုင်ပါတယ်။ဘာလို့လဲဆိုတော့မြန်မာပြည်သူအများစုကရိုဟင်ဂျာကိုမနှစ်သက်ပါဘူး။ရိုဟင်ဂျာဆိုတဲ့စကားလုံးကိုတော့မကြိုက်ကြပါဘူး။ဒါဟာတပ်မတော်အတွက်မဟာဗျူဟာမြောက်ကြိုးကင်ထားနိုင်တဲ့အခြေအနေမျိုးအလွန်စိတ်ဝင်စားဖို့လည်းကောင်းပါတယ်။ဒါပေမဲ့ဒါဟာရေတိုမှာပဲအောင်မြင်နိုင်ပြီးတိုင်းပြည်အတွက်ရေရှင်မှာမြန်မာနိုင်ငံဟာနိုင်ငံတကာအတိုင်းအဝိုင်းထဲမှာတိုက်ခါကြမယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးထိခိုက်လာနိုင်တယ်။နောက်ပြီးတော့တခြားတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးတည်ဆောက်ရမှာထိခိုက်လာနိုင်ပါတယ်လို့ Political သတင်းဌာနရဲ့နိုင်ငံခြားရေးရာသတင်းတောက် Miss Tusi ကပြောသွားပါတယ်။သတင်းတောက် Dog Clark ကတော့ရိုဟင်ဂျာအရေးနဲ့ပတ်သက်လို့သူ့အတွေ့အကြုံအရပြဿနာပြည်လေရေးပေါ်သူ့သဘောထားကိုအခုလို RFA ကိုပြောပြပါရယ
် that there will be the chance to for the Burmese government to directly address the issue and to openly and loudly
မြန်မာအစိုးရအနေနဲ့ဒီပြဿနာကိုတိုက်ရိုက်ကင်တွဲဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ပါရယ်နိုင်ငံတကာစုံစမ်းစစ်ဆေးအဖွဲ့အစည်းတွေကိုလွတ်လွတ်လပ်လပ်ဝင်ရောက်လေ့လာစုံစမ်းခွင့်ပေးပြီးပွန့်ပွန့်လင်းလင်းဖြေရှင်းနိုင်မယ်လို့လည်းမျှော်လင့်ပါရယ်လူအစုလိုက်ပြုံလိုက်တပ်ဖြတ်မှုဂျီနိုဆိုက်မြောက်တယ်မမြောက်ဘူးဆိုတာကိုပြည်ထောင်စုရဲ့လုံပိုင်ခွင့်မှုသူ့အနေနဲ့ဘာမှမပြောလို့ပါဘူး။ဒါပေမဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒီကိစ္စကိုရက်ကြည့်မနေပဲဘာတွေတကယ်ဖြစ်ခဲ့တယ်ဖြစ်နေတယ်ဆိုတာကိုနီးနီးကပ်ကပ်လေ့လာဖြေရှင်းဖို့ဒီပွဲကတစုံတရာအထောက်အကူပေးနိုင်လိမ့်မယ်လို့လည်းမျှော်လင့်ကြောင်းဖြေကြားခဲ့ပါတယ်။ Mr. Clark ဟာမြန်မာနိုင်ငံကရိုဟင်ဂျာအရေးနဲ့လူစုလိုက်ပြုံလိုက်တပ်ဖြတ်မှုမြောက်မြောက်သူစုံစမ်းထောက်လှမ်းထားတာတွေကိုထပ်ပြီးတော့ဟောပြောဖို့ရှိတယ်လို့လည်းသိရပါတယ်ခင်ဗျာ။